Welcome to the Voice of America in Burmese.
ဘေးအပေါင်းကင်းဝေးတဲ့ညနေညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အသံကနေ2024ခု August 17ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းနိုမီတာ32 51နဲ့လိုင်းလမီတာ190အပြင်VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီညတော့စီစဉ်မှုကတော့ကျွန်တော်ရနိုင်ပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်ဒီနေ့မှာတော့မြန်မာနိုင်ငံမှာအဖြစ်ခက်ရစေးဆက်လက်တွန်းအားပေးသွားမယ်လို့ပြည်နယ်ငံကပြောလိုက်ပါတယ်။ဂါဇာဒေသတောင်ပိုင်းမှာနောက်ထပ်ဒေသခံတွေဘေးလွတ်ရာပြောင်းရွာဖို့ယူဆစ်စက်ကအမိန့်ပေးပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နေနဲ့တူပြောပြပေးသွားမှာပါ။
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဘေးဥတော်လိုင်းမှာပါဝင်နေတဲ့အဝေးရောက်မြန်မာတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတင်ဆက်ပေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ပြည်တွင်းမှာလုပ်နေလူတွေအတွက်အားကစင်ကုန်မှာအများကြီးရှိတယ်ထိတိရောက်လည်းတကယ်လုပ်တယ်အဲ့တော့အားလုံးကအရွေးတစ်ခုရောက်ဖို့ဆိုတာကပြည်ရမလားပြည်တွင်းရောပြည်ပရောအချိန်ဆက်မိမိသွားနေကြလို့ဒီအရွေးကိုရောက်တာဒီ၃နှစ်ကာလအရွေးဟာရန်ကိုတိတာပါတယ်အဲ့ဒါကဒီဒီလူရဲ့အားတွေပါပဲ
စင်ကာပူနိုင်ငံပနီဆိုလာပလာဇာမှာရှိတဲ့ရေချမ်းစင်မြမာဆိုင်ကမတ်မေကျော်စိုးညွတ်ပြောတာဖြစ်ပါတယ်ပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ရွှေညာတို့ရဲ့မျော်လင့်ချက်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့လည်းရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကအကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
လနကဘိပကတိကြီးထွားလာနေတဲ့မြန်မာနိုင်ငံမှာအပြစ်ခက်ရစဲရေးအတွက်ဆက်လက်တွန်းအားပေးသွားမယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။သဆိုင်ရာအဖွဲ့အစည်းတွေအပြစ်ခက်ရစဲရဖို့တရုတ်နိုင်ငံကကိုနီကိုဝန်နဲ့ဥဆောင်ဖြောင်းပြနေကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနမောင်နှင်းကဘေကျင်းမြို့ရဲ့ဇင်းစာရှင်းလင်းပွဲမှာပြောခဲ့တာကိုမြန်မာနိုင်ငံအခြေစိုက်တရုတ်တန်ရုံရဲ့လူမှုကွန်ရက်မှာဖော်ပြခဲ့တာပါ။တရုတ်နိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသကအခြေအနေတွေကိုသတိထားစောင့်ကြည့်နေပြီးအမြန်ဆုံးပြန်လည်တည်ငြိမ်လာဖို့မျှော်လင့်ကြောင်းလည်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးရာအထူးကုလတန်ရှိချွန်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြန်မာနိုင်ငံကိုရုတ်တရက်တွားရောက်ခဲ့ပြီးစစ်ကောင်စီကြီးကဘူဂျူမူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့အပေါ်မင်းမြန်ရမှာတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြာထွက်ပြေးနေတဲ့ရိုဟင်ဂျာတွေအဝေးထိန်း drone နဲ့တိုက်ခိုက်မှုကြောင့်ကလေးနဲ့အမျိုးသမီးတွေအပါအဝင်ဒါဇင်နဲ့ချီသေးချီထိခိုက်ခဲ့ရကြောင်းရိုက်တာသတင်းကဖော်ပြလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့စောင့်ဆိုင်နေတဲ့ရိုဟင်ဂျာတွေဖိခဲ့တဲ့တလနေ့က drone ထိမှန်ခဲ့တာဖြစ်ကြောင်းကိုယ်တိုင်တွေ့ခဲ့သူ၄ယောက်အပြင်တက်ကြွလှုပ်ရှားသူတွေနဲ့တန်တမန်တယောက်ကိုကိုးကားပြီးတော့သတင်းကဖော်ပြခဲ့တာပါတည်ဆုံးသူတွေထဲမှာခုံဝင်အရင်မှနဲ့အမျိုးသမီးတဦးနဲ့ဒီနှစ်နှစ်အရွယ်သမီးဖြစ်သူတို့လည်းပါဝင်ကြောင်းပြောပါတယ်တိုက်ခိုက်မှုဟာအရခတက်တော်အေးဖွဲ့လက်ချက်ဖြစ်ကြောင်းကိုရွေးကြုံရသူ၃ယောက်ကပြီးခဲ့တဲ့တောက်ကြနေ့မှာပြောခဲ့ကြတယ်လို့လည်းသတင်းကဖော်ပြခဲ့တာပါလူမှုကွန်ရက်ပေါ်ကဗီဒီယိုတွေမှာတော့ရှင်တော်နေနဲ့ကြောပိုးအိတ်တွေခီးဆောင်အိတ်တွေကြတည်ဆုံးတဲ့ရုပ်အလောင်းတွေကိုတွေ့ကြပြီးတော့အသက်မသေးပဲကြံခဲ့သူ၃ယောက်ကတော့တည်ဆုံးသူ၂ယောက်ကျော်မယ်လို့ပြောခဲ့တယ်လို့ကိုယ်တိုင်တွေ့တဲ့နောက်တစ်ယောက်ကတော့အနည်းဆုံးအလောင်း80လောက်ရှိမယ်လို့ပြောပါတယ်။ဒါပေမဲ့လည်းအေးအဖွဲ့ကဆွဆွဲချက်ကိုညှဉ်းဆန်းထားသလိုတေဆုံးသူအရေးအတွက်အတိအကျနဲ့တိုက်ခိုက်မှုအတွက်တာဝန်ရှိသူကိုတီးကြအတိမပြုနိုင်ကြောင်းလဲရိုက်တာသတင်းကဖော်ပြခဲ့တာပါ။အေးအဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ချက်မှာတော့မြို့သိမ်းတိုက်ပွဲဆင်နွှဲနေတဲ့မောင်းတော်ကနေဒေသခံတွေဘေးလွတ်ရာရှောင်ကြဖို့တတိပေးခဲ့သလိုစစ်ကောင်စီကလူသားတိုင်းအဖြစ်ပိတ်လောင်ထားတယ်လို့ဆိုတဲ့လူ900ခန့်ကိုဘေးလွတ်ရာကိုကယ်ထုတ်ခဲ့ရကြောင်းပြောဆိုခဲ့ပါတယ်။ရွှေညာရီအများပြ drone ထိမှန်တည်ဆုံးတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်လာတော့မတွေ့ရသေးပါဘူးခင်ဗျာ။
အဲ့ဒါညပိုင်းမှာပါတာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American အသံမြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်က ဂါဇာဒေသတောင်ပိုင်းမှာနောက်ထပ်ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့ကြဖို့ဒီနေ့အစောပိုင်းမှာပဲအီဇီစစ်တပ်ကအမိပေးလိုက်ပါတယ်။ဂါဇာဒေသမြောက်ပိုင်းမှာယာယီကိုလွန်ယာစခန်းဖြစ်သုံးနေတဲ့စာတင်ကျောင်းတစ်ကျောင်းကိုလေကြောင်းကတက်ခတ်မှုကြောင့်အသေးအပြောက်တွေရှိခဲ့ပြီးတဲ့နောက်အခုလိုအမိထုတ်လိုက်တာပါ။စာတင်ကျောင်းတက်ခတ်ခံရမှုမှာပါလက်စတိုင်း80ထက်မနည်းသေဆုံးကြောင်းဒေသခံကျန်းမာရေးတာဝန်ရှိသူတွေပြောဆိုထားပြီးအီဇီကတော့စစ်သွေးကြော်ရည်ကူကေးစခန်းကိုပြင်ပထားတဲ့တက်ခတ်မှုမှာတက်ခတ်ရသမား19ယောက်သေဆုံးတယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ရွှေပြောင်းခိုင်းတဲ့နေရာတွေထဲမှာအီဇွေးကစာနာမှုဆိုင်ရာနယ်မြေဖြစ်သတ်မှတ်ထားပြီးရော့ကက်ဒုံးတွေနဲ့မကြာခဏတိုက်ခိုက်တဲ့နေရာလို့ဆိုတဲ့ခန်ယူနစ်နဲ့အနီးဝန်းကျင်နယ်မြေတွေလည်းပါဝင်ပါတယ်။ပါလက်စတိုင်းစစ်သွေးကြော်ရည်အစောပိုင်းတိုက်ပွဲတွေအတွင်းထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကျင်းပတဲ့နယ်မြေမှာအီဇွေးကဒေသခံတွေဘေးလွတ်ရာရှာမှုအချိန်ချင်းအမိန့်ထုတ်ပြန်ခဲ့မှုပါတယ်။
ရုရှားနိုင်ငံကတ်စ်နယ်ဇဒီတာကိုယူကရိန်းတပ်ဖွဲ့တွေရုတ်တရက်ဝင်ရောက်တိုက်ခိုက်ခဲ့ကြပြီးရက်အနည်းငယ်ကြာမှာပဲယူကရိန်းသမ္မတလော်ဒီမီယာဇလင်စကီကသွယ်ဝိုက်ပြီးဝန်ခံပြောဆိုလိုက်ပါတယ်။ယူကရိန်းဆိုရာကအစောပိုင်းမှာနှုတ်ဆက်နေခဲ့ပေမဲ့ရန်လိုတဲ့တိုင်းပြည်နယ်နမိတ်ထဲစစ်ပွဲတွေကိုတွန်းထုတ်ဖို့ရည်ရွယ်တဲ့လုပ်ရအဖြစ်စနေနေ့ညကညစဉ်မိန်ကွန်းမှာထည့်သွင်းပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲမနေ့ညဘက်ကဒီရုရှားရဲ့ drone နဲ့ missile drone တိုက်ခိုက်မှုတွေကြောင့်ကေမျိုးတော်မှာ၄နှစ်အရွယ်ကလေးတူပါဝင်လူနှစ်ဦးသေဆုံးခဲ့ပါတယ်။အသက်35နှစ်အရွယ်အမျိုးသားနဲ့ဒီသားဖြစ်သူတို့ရဲ့အလောင်းတွေကိုမစိုက်တုံးအပိုင်းစားတွေထိမှန်ခဲ့တဲ့အဆောက်အဦတစ်ခုအပျက်စီးတွေအောက်မှာတွေ့ရှိခဲ့ကြောင်းအရေးပေါ်ကယ်ဆယ်ရေးတွေကဒီကနေ့ပဲအတည်ပြုခဲ့ပါတယ်။ရုရှားနိုင်ငံကတ်စ်ဒေသမှာလည်းယူကရိန်းရဲ့မစိုက်တုံးကိုဒီရုရှားလေကြောင်းရကာကွယ်ရေးတွေကြားပြတ်ပစ်ချတာမှာလူနေအိမ်ပေါ်အပျက်စီးတွေကြားရောက်ခဲ့ပြီးတော့73ယောက်နဲ့ရခဲ့ကြောင်းဒေသခံအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်ခင်ဗျာ။
ပါရီအိုလံပစ်ပြိုင်ပွဲနောက်ဆုံးနေ့ပွဲစဉ်တွေကိုပြည်သူနိုင်ငံမှာဒီနေ့ဆက်လက်ရှင်ပြိုင်ရမှာအမျိုးသမီးဘော်လီဘောပွဲမှာတော့အီတလီအမျိုးသမီးအထင်းကဘိုးဆွဲပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးဖိုင်နယ်ပွဲမှာအီတလီအထင်းကအမေရိကန်ကို25-18 25-20 25-19 ၃ပွဲပြတ်အနိုင်ရပြီးရှေ့ရုံးစိတ်ရလာတာပါ။ဒါဆိုရင်အီတလီအမျိုးသမီးဘော်လီဘောအထင်းအတွက်တော့အိုလံပစ်ပွဲမှာပထမဆုံးအခြေချန်ပီယံဖြစ်ပူးတာလည်းဖြစ်ပါတယ်။မနေ့ကကစားတဲ့တတိယနေရာလူပွဲမှာတော့ဘရာဇီးလ်ကတူရကီကို၃ပွဲတပွဲနဲ့နိုင်ပြီးတော့တတိယရခဲ့တာပါ။ပြေခုံပြေပြိုင်ပွဲတွေဘက်ကအမျိုးသမီးမာရဘွန်တွန်ပြိုးပြေးပွဲမှာတော့နယ်သာလန်နိုင်ငံကစိုက်ဖန်ဟာဆန်ကအနိုင်ရပြီးတော့ရှူဒစိတ်ရရှိသွားခဲ့တာပါ။ဒီပွဲမှာအီသီယိုးပီးယားကတော့ဒုတိယနဲ့ကင်ညာကတတိယအသီးသီးရရှိခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
အစိုးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်လို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရိုဟင်ဂျာတို့ရဲ့မျောလင့်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ရိုဟင်ဂျာတွေကိုအကာအကွယ်ပေးနိုင်မယ့်ဥပဒေတရအမေရိကန်လွှတ်တော်မှာအတည်ပြုနိုင်ပြီဆိုရင်အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေအခြေစိုက်တဲ့နိုင်ငံတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအတွက်ဥပဒေအရလုံခြုံရေးဆိုင်ရာအကာအကွယ်ပေးမှုပါဝင်လူသားချင်းစာနာမှုအကူအညီပေးရေးနဲ့ဆိုင်တဲ့အချက်အလက်တွေထည့်သွင်းပေးထားဖို့ရှိတယ်လို့ဒီဥပဒေပြဋ္ဌာန်းရေးဦးဆောင်လို့ရှားသူတူဖြစ်တဲ့မဝဝေနုက VOE ကိုပြောပါတယ်ဒီဥပဒေမှာထည့်သွင်းပါဝင်မဲ့အချက်တွေနဲ့ပတ်သက်ပြီးတော့လူခွင့်လို့ရှားသူမဝဝေနုကို Skype ကနေမဆုမုံကဆက်သွယ်ပေးမြန်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့မဝင်လို့ရှင်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ကျမတို့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတယ်ဗောဒီတစ်ပတ်မှာတော့နည်းနည်းလေးအသေးစိတ်ကလေးဆွေးနွေးနေတာကဒီလိုမျိုးဥပဒေပြဋ္ဌာန်းလာနိုင်မယ်ဆိုလို့ရှိရင်ဒီလူခွေချိုးပေါက်ခံခဲ့ရတဲ့လူမျိုးတုံးတက်ပြတ်ခံခဲ့ရတဲ့နောက်ပြီးတော့မှအခုချိန်ထိမှအသက်အန္တရာယ်စိုးရိမ်နေရတဲ့ရိုဟင်ဂျာတွေအတွက်ဗောနော်လုံခြုံရေးဆိုင်ရာအကာအကွယ်ပေးနိုင်မှုကဒီဥပဒေကနေပြီးတော့အသေးစိတ်ဗောနော်သူတို့ဘယ်လောက်ထိကာကွယ်ပေးနိုင်မယ်လို့မျှော်လင့်ရတယ်လဲပြီးတော့အဲ့ဒီထဲမှာရောဘယ်လိုအချက်တွေကိုထည့်သွင်းထားပါလဲ
ဟုတ်ကဲ့အခုရိုဟင်ဂျာGAP Act ထဲမှာဆိုလို့ရှိရင်ရိုဟင်ဂျာတွေအဲမျိုးတို့တပ်ဖြတ်မှုကိုကျူးလွန်ခံခဲ့ရတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ပေါ့နော်အချက်အဓိကပါဝင်ပါတယ်အဲ့ဒါကဒီကျမတို့မြန်မာပြည်ထဲမှာပဲဖြစ်ဖြစ်ဘင်္ဂလားဒေ့ရှ်မှာပဲဖြစ်ဖြစ်မလေးရှားမှာပဲဖြစ်ဘယ်နေရာမှာပဲဖြစ်ရိုဟင်ဂျာတွေဟာခုနလိုမျိုးဆက်လက်ပြီးတော့ညှက်မနှိပ်စက်ခံနေရမယ်နော်လူမျိုးတို့တပ်ဖြတ်မှုတွေကျူးလွန်ခံနေရမယ်အခက်ခဲရောက်နေမယ်ဆိုလို့ရှိရင်တို့အသက်ပေးအနေရကျူးလွန်အစိုးရနေရမယ်ဆိုလို့ရှိရင်အမေရိကန်အနေနဲ့ဒီအပေါ်မှာတုံ့ပြန်ဖို့တာဝန်ရှိလာမှာဖြစ်တယ်အဲ့လိုတာဝန်ရှိလာရဲဆိုတဲ့ဟာကပထမဆုံးကဒီတန်ယုံတွေကနေပြီးတော့စပြီးတော့တာဝန်ရှိမှာဖြစ်တယ်ပေါ့နော်တန်ယုံတွေအနေနဲ့တို့လုံနိုင်တဲ့ဟာ အရာတွေအကုန်လုံးလုပ်ပေးရမှာဖြစ်တယ်ဥပမာ protection လို့ကျွန်တော်တို့ပြောတဲ့အခါမှာဥပမာဖမ်းဆီးခံရတယ်ဆိုပါစို့ American ဆိုရအနေနဲ့ legal aid ပေါ့နော်ဒီဒီဥရှိနေငှားဖို့ပါဖို့အခက်ခဲရှိရဲဆိုလို့ရှိရင်အကူအညီပေးနိုင်တဲ့ဟာမျိုးတွေပေါ့နော်ဒါမှမဟုတ်ရင် safe house တွေဖန်တီးပေးနိုင်တာမျိုးဒါမှမဟုတ်ရင်အသက်ဆိုင်ရာတာဝန်ရှိသူတွေကိုချက်ချင်းလငယ်ကျွန်တော်တို့ပြောဆိုဆွေးနွေးပြီးတော့ဖြန့်ဖြေးဖို့စူးစမ်းတဲ့ဟာမျိုးစသဖြင့်ပါဝင်လာမှာဖြစ်တဲ့ပေါ့နော
်
ဆိုတော့ဟို protection အပိုင်းကတော့အဓိကဥစားပေးပါပါတယ်ပြီးလို့ရှိရင် humanitarian assistance ပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့နေဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်က Rohingya ရေ response ဆိုပြီးတော့ Rohingya response plan ကနေပြီးတော့မှလိုအပ်တဲ့ပမာဏဟာဆိုလို့ရှိရင် million 9 million ကျော်ရပေါ့နော်အဲ့ဒီမှာမှသူတို့အလှူငွေကောက်ခံလို့ရခဲ့တာက5million ကျော်ပဲရခဲ့တယ်ဆိုတော့3 million လောက် gap ဖြစ်နေပြီးတော့တကယ်တမ်းဒီဒုက္ခသည်စခန်းတွေမှာဆိုအမတန်အခက်ခဲရပေါ့နော်ဒီလိုမျိုး gap တွေကိုဖြည့်ရှင်းပေးနိုင်ဖို့အတွက်ဒီ gap act က Rohingya gap act ကနေပြီးတော့ဒါတိုက်တွန်းသွားမှာဖြစ်တယ်ပေါ့နော်ဆို protection humanitarian aid ပြီးလို့ရှိရင်ကျွန်တော် Rohingya တွေအတွက် empowerment education and empowerment ပေါ့နော် Rohingya လူငယ်တွေအတွက် scholarship တွေပေးဖို့နောက်ပြီးတော့ဒီ civil society တွေ support လုပ်ပေးဖို့ဆိုရဲချက်တွေလည်းပါတယ်နောက်ဆုံးကတော့ကျွန်တော်တို့ justice and accountability ပေါ့နော်ဒီတရားမျှတမှုဖော်ဆောင်တဲ့နေရာမှာအထောက်ပံ့နေဦးမှာ documentation တွေ investigation တွေအဲ့လိုမျိုး monitoring တွေလုပ်ဖို့အတွက်အထောက်ပံ့နေပေါ့နော်စသဖြင့်အဲ့လိုတရားမျှတမှုဖော်ဆောင်တဲ့ process တွေမှာတို့အနေနဲ့ထောက်ပံ့ကူညီပေးဖို့ဆိုရဲအချက်တွေပါတယ်နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ဒီပြဋ္ဌာန်းချက်တွေကိုအကောင့်ထဲပို့တဲ့အခါမှာ coordinate လုပ်ဖို့ပေါ့နော်ဒီ coordinate လုပ်တဲ့အခါမှာဒီ American အစိုးရကနေပြီးတော့အကောင့်ထဲပို့မှုရှိမရှိဆိုတဲ့ဟာကို coordinate လုပ်တဲ့အပြင်ကျွန်တော်တို့တကယ်တမ်းဒီလိုမျိုးစိုးရတဲ့လူခွင့်ချိုးဖောက်မှုတွေဖြစ်နေတဲ့နေရာတွေမှာခုနလိုမျိုးရာဇဝတ်မှုတွေကျွလွန်နေရဆိုလို့ရှိရင်ဒီတခြားသောအတိုင်းပြည်အစိုးရတွေနဲ့လည်း coordinate လုပ်ဖို့ပေါ့နော်ဆိုတော့ coordinate role တခုကိုထည့်ထားပါတယ်အဲ့ဒါကလည်းခက်ခဲတဲ့ဒီအပတ်ထမ်းချက်ဖြစ်ပါလိမ့်မယ်တချို့ Republican တွေဘာတွေကလည်းဒါကိုသိသဘောတူချင်မှတူမယ်တိုးတော်လဲဆက်လက်ဒီဒါရှိသွားမယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်ဟုတ
်ဟုတ်ကဲ့အခုလက်ရှိကဒီ Bangladesh မှာရောက်နေတဲ့ဒီတသန်းကျော်သော Rohingya တွေအတွက်တင်မကောက်ဘောနော်အခုလိုမျိုးဒီပင်လယ်ဖြတ်ကျော်ပြီးတော့လှေစီးပြေးနေရတဲ့ဒုက္ခသည်တွေထောင်ကနန်းတောင်ကနန်းတွေရှိတယ်ဒီထဲမှာမှအခုလက်တလောအရခတ်တက်တော် AA နဲ့ဒီစစ်ကောင်စီတက်တွေချားမှာရခိုင်ပြည်နယ်မှာစစ်မီးကတော်တော်လေးကိုပြင်းထန်နေတဲ့အနေအထားမှာအထူးသဖြင့်ဗမာပြည်ထဲမှာပိတ်မိနေတဲ့ရိုဟင်ဂျာလူနည်းစုတွေအတွက်ပေါ့နော်အလက်တလောအခုသူတို့ရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဥပဒေပြဋ္ဌာန်းနိုင်လိုက်မယ်ဆိုရင်အထဲထဲမှာရှိတဲ့လူတွေအတွက်ဒီလူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအဲခုနပြောတဲ့သူတို့အတွက်ပေါ့နော်ဒီလူခွေးချိုးဖောက်မှုတွေကိုအ ਨੇ ဆုံးတော့ဟန်တားနိုင်မှုနောက်ပြီးသူတို့ချိုးပေါက်ခံရတဲ့ကိစ္စတွေအတွက်စုံစမ်းစစ်ဆေးနိုင်မှုအတွက်ဘယ်လောက်ထိထောက်ကူဖြစ်နိုင်မယ်လို့ထင်လဲရှင
်ဟုတ်ကဲ့ပါကျမတို့အများကြီးထောက်ကူဖြစ်မယ်လို့ထင်တယ်ဆိုတော့ဒီလိုဥပဒေပြဋ္ဌာန်းခြင်းအဖြစ်ဒီလိုမျိုးမဖြစ်အောင်ထိထိနေနေဖြစ်သွားအောင်ဟန်တားနိုင်မယ်လို့တော့ကျမယုံကြည်ရဲ့
ဘာ
ကြောင့်လဲဆိုတော့ဒီဥပဒေမှာခုနလိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ပေးနိုင်မှုကိစ္စတွေလမ်းကြောင်းပို့ပွင့်လာနိုင်တယ်ဒုတိယတစ်ချက်ဒီဥပဒေကြောင့်မို့လို့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလည်းတိတိကျကျပို့ပြီးတော့တိတိကျကျချက်ချထက်ထက်ဝင်ဝင်ကျွန်တော်တို့စောင့်ကြည့်လေ့လာပြီးတော့မှတ်တမ်းတင်နိုင်ဖို့အခြေအနေတွေလည်းပေါ်ဆောင်လာနိုင်တဲ့အတွက်ကြောင့်မို့လို့တစ်ချိန်ကျရင်တာဝန်ယူမှုတာဝန်ခံမှုကဘယ်အဖွဲ့အစည်းမှဆိုဖြစ်လာနိုင်ဖို့ကျွန်တော်တို့ဒီဥပဒေထဲမှာမျှော်မှန်းထားပါတယ်တာဝန်ရှိသူတွေပါဝင်ပတ်သက်သူအစုအဖွဲ့တွေအကုန်လုံးအတွက်ကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဒီဥပဒေထဲမှာကျွန်တော်တို့ထည့်သွင်းရေးဆွဲထားတာမျိုးရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ရှင်နောက်ဆုံးအနေနဲ့ပါအဲ့တော့အခုဒီလိုမျိုးအမေရိကန်လွတ်တော်မှာရိုဟင်ဂျာဥပဒေပြဋ္ဌာန်းနိုင်မှုအတွက်ကိုပါတီကြီးနှစ်ရက်စလုံးကနေပြီးတော့မှအကုန်လုံးဆေးရထက်သန်စွာနဲ့ဆောင်ရွက်နေတဲ့အနေအထားမှာရှိတယ်ဆိုတော့လာမယ့်နိုဝင်ဘာလမှာအမေရိကန်နေရဲ့ရွေးကောက်ပွဲကျင်းပမယ်ပေါ့နော်ဆိုတော့ဒီဒီမိုကရက်နဲ့ရီပါဘလီကန်ဘက်ကတော့နှစ်ယောက်စလုံးကဒါအခုဒီသမ္မတလောင်းအတွက်ကိုရွေးချယ်ဖို့အတွက်ကိုသူတို့တော်တော်လေးပြင်းပြင်းထန်ထန်မှဟိုအပြန်လည်မဲဆွဲစည်းရုံးနေကြတယ်ဆိုတော့အမေရိကန်ရွေးကောက်ပွဲရဲ့ရလက်ကအခုဒီရိုဟင်ဂျာဥပဒေပြဋ္ဌာန်းချက်ပေါ်မှာတက်ရောက်နိုင်ခြင်းရှိသလားပေါ့နော်နောက်ပြီးတော့တကယ်လို့မဲခွဲဆုံးဖြတ်အတည်ပြုနိုင်ရေးအတွက်ပေါ့နော်ဘလောက်ထိမှဒီရွေးကောက်ပွဲကရောဒီဥပဒေပေါ်မှာတက်ရောက်မှုရှိနိုင်မယ်လို့မဝင်လို့ထင်မြင်မိပါလဲရှင်
ကျွန်မတော့အများကြီးတက်ရောက်မှုမရှိဘူးလို့တော့ကျွန်မမြင်တယ်။ဘာကြောင့်လဲဆိုတော့ဒီဆော့ဆော့ကကျွန်မပြီးခဲ့တဲ့ဘက်ကပြောခဲ့သလိုပဲဒီရိုဟင်ဂျာအရေးကိစ္စဗမာအရေးကိစ္စဆိုလို့ရှိရင်တော့ဒါအမေရိကန်လွှတ်တော်မှာဒါပါတီနှစ်ဖက်တစ်လုံးကတသားရဲ့ယက်တီရဲ့ bipartisan issue ဖြစ်တယ်။အဲ့တွက်ကြောင့်မလို့ဘယ်ပါတီပဲတက်လာတက်လာလွှတ်တော်မှာပြတ်ထန်းနိုင်ရေးကိစ္စကကျွန်တော်တို့ပြောင်းလဲသွားမယ်တော့မထင်ဘူး။ဥပမာအခုhouse မှာအခုမက်ကောကနေပြီးတော့ Republican ကနေပြီးတော့ chair လုပ်ပြီးတော့ဒီ Democrat ကနေပြီးတော့ ranking chair လုပ်နေတဲ့တကာလမှာအဲ့ဟာပြောင်းပြန် flip ဖြစ်ကောင်းဖြစ်သွားနိုင်တယ်ပေါ့ပြောတော့ပေါ့ဖြစ်ကောင်းဖြစ်သွားနိုင်တယ်ဒါလွတ်တော်ရွေးကောက်ပွဲတွေပြီးသွားရင်ဒါပေမဲ့သို့တော်လည်းဒီ issue ကပြောင်းသွားမှာမဟုတ်ဘူးအလားတူပဲသမ္မတပြောင်းသွားရင်တောင်မှကျွန်တော်တို့ Congress ကတော့ဒီ dynamic ကဒီ dynamic ပဲပေါ့เนาะတိတ်ပြီးတော့ကြီးကြီးမားမားပြောင်းလဲတာမျိုးတော့ကျွန်တော်တို့ဟိုမတွေ့ရဘူးပေါ့เนาะဆိုတော့ခါကြတော့ဥပဒေကိုလည်းအများကြီးတက်ရောက်မှုရှိမယ်လို့တော့ကျွန်တော်မထင်ပါဘူးအဆိုးဆုံးဖြစ်နိုင်ခြေကတော့ဥပမာနည်းနည်းဒီလိုမျိုးဟိုရွေးကောက်ပွဲပြီးရဲ့ခါကြတော့တို့ပြန်ပြီးတော့မှဒီ administration တခုစနေရဲ့နောက်ပြီးတော့ဒီလိုမျိုး recess တင်းနဲ့ပါညာရွေးကောက်ပွဲပြီးရင်တို့အလုပ်တွေရှုပ်တဲ့ခါကြတော့ Congress မှာလည်းအလုပ်တွေရှုပ်လာနိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီနောက်ထပ်ဒီရာထုအသိခံတာတွေပါရင်ညာတွေအဲ့တော့အဲ့လိုမျိုးတွေရှိလာနိုင်တဲ့အတွက်ကြောင့်မို့လို့ကြံ့ကြာကောင်းကြံ့တွန်သွားနိုင်တယ်ဥပဒေပြဋ္ဌာန်းမှုမှာ
ဒ
ါပေမဲ့ဟို impact ကတော့အကြီးကျယ်ရှိနိုင်မယ်လို့မမြင်ပါဘူးရှင်ဟုတ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့ဖြည့်ပေးတဲ့အတွက်မဝင်ဘူးကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမမကျေးဇူးပါ
ဒုက္ခလှုပ်ရှားသူမဝင်သူကိုမဆုမဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးမှာပါဒီတော့မှာတော့ຫນွေဥတော်လိုင်းမှာပါဝင်နေတဲ့အဝေးရောက်မြန်မာတွေရဲ့အခမ်းအကဏ္ဍအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကိုလက်မခံဘဲစန့်ကျင်နေတဲ့ပြည်ပရောက်မြန်မာနိုင်ငံသူနိုင်ငံသားတွေရဲ့ပံ့ပိုးကူညီမှုတွေဟာ၃နှစ်ကြာလာပြီဖြစ်တဲ့ຫນွေဥတော်လိုင်းမှာအလွန်ပဲအရေးပါတယ်လို့စင်ကာပူနဲ့ထိုင်းခြေဆိုင်မြန်မာရေးကူညီနေသူတွေက VOA ကိုပြောပါရယ်2021ခုနှစ်ဖေဖော်ဝါရီမှာဆက်အာနာသိမ်းပြီးနောက်ပြည်ပကိုထွက်ခွာပြီးအခက်အခဲတွေနဲ့ရပ်တည်နေကြပြီးမယ်ຫນွေဥတော်လိုင်းမှာတက်နိုင်သလောက်ပါဝင်နေကြတဲ့အဝေးရောက်မြန်မာပြည်သူတွေအကြောင်းမန်ရင်ကျနိုင်ကရိုက်ခူးတင်ဆက်ပေးထားပါရယ်ခင်ဗျာ
မဒီမိုကရေစီရဲ့အစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အတွက်တော့ပြင်ပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကနေဒီဆေးအာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဒီຫນွေဦးတော်လှန်ရေးလူမျိုးလှုပ်ရှားမှုတွေမှာသူတို့တတ်နိုင်သလောက်ပါဝင်ပြီးတော့ပံ့ပိုးပေးနေတဲ့အပိုင်းတွေကိုကျွန်မမေးမြန်းတင်ပြဖို့ရှိပါတယ်။အထူးသဖြင့်ဒီစင်ကာပူနိုင်ငံနဲ့ထိုင်းနိုင်ငံမှာဆိုလို့ရှိရင်ဘန်ကောက်ချင်းမိုင်မဲဆောက်တို့မှာရှိတဲ့ဒီမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကနေပြီးတော့သူတို့ဒီຫນွေဦးတော်လှန်ရေးမှာပေါ့နော်သူတို့တက်နိုင်သလောက်ပါဝင်ပံ့ပိုးနေတဲ့အပိုင်းတွေကိုကျွန်မစူးစီးတင်ပြသွားဖို့ရှိပါတယ်ရှင်ပထမအဆုံးအနေနဲ့တော့ဒီစင်ကာပူနိုင်ငံပင်နီဇူလာပလာဇာမှာဖွင့်လှစ်ထားတဲ့ဒီရေချမ်းစင်စင်ကာပူမှာဒီပါဝင်နေတဲ့မြန်မာတွေနဲ့ပတ်သက်ပြီးတော့ဗောနော်သူတို့ဒီအကြောင်းကိုကျွန်မမေးမြန်းတင်ပြဖို့ရှိပါတယ်ရှင
်အဲ့တော့ဟုတ်ကဲ့ဟုတ်ရေချမ်းစင်မှာရောင်းနေရလေးအရင်ဆုံးပြောပြပါအောင
်အော်ရေချမ်းစင်ကတော့အခုဒါလေမြန်မာပြည်ကပို့တဲ့ဒီဟွာလေးတွေပါပဲမုံလေးတွေဒါတွန်တေးပဲမုံလေးတွေပါဒါလေရှမ်းပြည်ကတကူးတကားလေမှာပြီးတော့တင်ရောင်းတဲ့နေကြစီပါတော်တော်လေးကောင်းတယ်ဒီနေကြစီကစားဘူးတဲ့လူတွေရမ်းကြိုက်ဒါလေးကဟုတ်ဒါလေးကလက်ဖက်လေးပါတင်းတင်းလိုင်ကဒီမှာတင်းနေတဲ့နာမည်ကြီးတော့
ဩ
ဟု
တ်ကဲ့
ဂူတကလာဝဲကြတယ်ဟုတ
်အဲ့တော့ရေချမ်းစင်မှာအဲ့လာဝဲတဲ့သူတွေကကြတော့ဘယ်သူတွေလဲရှက
်ရေချမ်းစင်ကိုလာဝဲကြတဲ့သူတွေကဒီရေချမ်းစင်ကိုအားပေးကြတဲ့လူတွေဘာဝကြောင့်အားပေးလဲဆိုတော့ဒီရေချမ်းစင်ဘာလုံနေဆိုတာသိတဲ့အတွက်ကျွန်တော်တို့စပေးချောင်းနေတက်နိုင်မြအကုန်ကူတဲ့အတွက်ကိုသိလို့လာအားပေးကြတာပါရေချမ်းစင်ဟုတ
်အဲ့တော့အဲဒီရေချမ်းစင်ဆိုတဲ့နာမည်ပေါ့နော်ဘာကြောင့်ပေးရတာလဲရှင
်အမားကတော့ကျမကဒီဆိုင်မဖွင့်ခင်မှာဒီလိုလမ်းပေးလေးရင်မှာသူများဆိုင်လေးမှာသွားရောက်တဲ့အချိန်မှာဟိုလူတွေအရန်အားပေးတယ်အလုပ်လည်းတကယ်ဖြစ်တယ်အကူထိတိယောက်လည်းကူနိုင်တဲ့အတွက်ဆိုင်ဖွင့်တော့မယ်လို့စဉ်းစားတဲ့အချိန်အဲကျွန်မအကိုဟိုပေါ့နော်ကိုမင်းကိုနိုင်ကဒီနာမည်လေးနဲ့နင်ဆိုင်ဖွင့်မှာဆိုပြီးပေးလိုက်လို့ဒီနာမည်လေးဒီပကြီးကားလေးနဲ့အကိုကိုတိုင်ဆွဲပေးထားပါ။ဒီကျန်းတဲ့ပကြီးကားလေးရော။ဟုတ်။
အမ် โอเคအဲ့တော့တပတ်တပတ်ပေါ့နော်ဒီရောင်းရတဲ့အာဘယ်လောက်လောက်ရှိလဲရှင်
ပုံမှန်တော့4,000 5,000 ဝင်ကျမှာတော့ရှိရရှင်
တ
ခြားအသုံးစိတ်တွေကတော့မပါဘူးဒါကြောင့်အားလေးကိုပဲပြောပြဟုတ်ဟု
တ
်အရင်ကတည်းကအများကြီးရောင်းရတယ်အဲ
့တော့အခုဒီရေချမ်းစင်ကရတဲ့ရံမုံငွေတွေကလေအခုဘယ်လိုလူတန်းလာတယ်ဘယ်လိုလူတန်းလာလဲရှင
်အဓိကကျမတို့အညာဒေသမှာအဖွဲ့တွေရမ်းများတယ်အဲ့တော့ဒီ NUG အစိုးရလက်အောက်ခံအဖွဲ့အစည်းအကုန်လုံးကျမတို့ကတက်နိုင်တယ်လာစင်ထောက်ပံ့တယ်နောက်တစ်ချက်ကသိအရေးကြီးတဲ့နေရာတွေဒါ directly ချိတ်ဆက်ပြီးတော့အဲ့ဒါတွေကတော့အဓိကအများကြီးပို့တာပေါ့နော
်အဲ့တော့စင်ကာပူအာနာပိုင်းနေဘက်ကဒီလိုအဲ့လိုပေါ့နော်မြမရေးလှုပ်ရှားတဲ့ဒီ sign တွေရောသူတို့ဖိအားပေးတာမျိုးရှိလားရှင
်အမြမရေးလှုပ်ရှားတဲ့ sign ဆိုလို့ဒီ sign တစ်ခုပဲစင်ကာပူမှာရှိပါတယ်တရံဝင်ဖွင့်တာလဲကျမကိုယ်တိုင်ပါလဲကိုယ်တိုင်နာမည်ခံကိုယ့်အကူဖွင့်တာပါဒါပေမဲ့ကျမကပြောပြီးသားစင်ကာပူအစိုးရမေးတဲ့အခါမှာလဲကျမတို့ကပွင့်လင်းပြောပါတယ်ဟုတ်တယ်ကျမရတဲ့ရောင်းရတဲ့ပတ်စံကိုကျမရတဲ့အမြတ်တဲ့ကျမကိုကျမအဆင်ပြေတယ်လို့ပေးတဲ့အတွက်သူတို့ကဒီဟာကိုတော့ personal ဝင်ပြောခွင့်မရှိပါဘူးတဲ့။ဘာလို့လဲစစ်ပေးဆောင်တွေကိုကျမတို့ကကုရယ်လို့ပြောထားတာ။ပြောတဲ့အတွက်သူတို့ကပြောပိုင်မှုမရှိပါဘူး။ကျမတို့လုပ်တဲ့အလုပ်ကလည်းတရားဝင်ဈေးရောင်းစားတာမဟုတ်လို့ပါ။ဟုတ်ကဲ့။အ
ဲ့တော့အဲ့လိုစစ်ပေးဆောင်တွေအတွက်ရံပုံငွေရှာတဲ့ဆိုင်မှာလာဝယ်တဲ့customer တွေပေါ့နော
်။
လာဝယ်တဲ့မြန်မာတွေကဘာကြောင့်သူတို့ဒီဟာတွေကိုလာဝယ်တယ်ဆိုတဲ့အပိုင်းပေါ့နော်စစွားတော့ရှင်းပြသွားတယ်ဒါပေမဲ့အဲ့လိုမျိုးလာဝယ်တဲ့သူတွေရဲ့တုံ့ပြန်ချက်တွေပေါ့နော်အဲ့ဒါမျိုးဘယ်လိုမြင်မိလဲဘယ်လိုတွေ့ရလဲရှင
်အများစုကတော့သူတို့ကယုံကြည်ချက်ဒီစိုင်လေးကဒီလိုထိထိရောက်ပန်ပိုးတယ်ဆိုတာသူတို့ကသူတို့ယုံကြည်ထားကြတဲ့လူတွေကလာပြီးအားပေးတယ်နောက်ပြီးစင်ကာပူမှာတရားဝင်ဒီလိုဖွင့်ဖို့အတွက်ကလည်းဘယ်သူမှကိုယ့်ကို risk အဖြစ်ခံပြီးတော့ဒီအမှန်ပါစင်နယ်လေကျမတို့ကရန်ကိုထိခိုက်ပါတယ်ဒီလိုလုပ်တဲ့အတွက်အဲ့တော့ဘယ်သူမှမဖွင့်ကြဘူးတိုင်းဆိုင်လေးကတော့တရားဝင်ကျမကနာမည်ခံသေးချာကိုဖွင့်ထားတာဘာလို့တော်လိုင်းရင်းမှာကျမတို့ကနိုင်တဲ့လောက်လုပ်တယ်ဆိုတာတရားဝင်ပြချင်လို့ဒါကျမစင်ကာပူမှာရေချမ်းစင်ဆိုတာရှိတယ်ဘာကြောင့်ဖွင့်လဲဆိုတာအကုန်သိစေချင်ဘာလို့ဒီတော်လိုင်းရင်းကြီးမှာကျမတို့နိုင်တဲ့နေရာမှာမတရားမှုကိုကျမတို့ကမခံဘူးလုပ်နေဆိုတာသိစေချင်လို့ဖွင့်ထားတာအားကြောင့်ဈေးရောင်းရခြင်းမရောင်းရခြင်းကျမတို့ခေါင်းမပြောပါဘူးအရေးကြီးတာကျမဒီဆိုင်ရင်းပြုတ်မကြတော့အောင်ကျမတော်လိုင်းရင်းအမှတ်တရပြရုပ်အနေနဲ့ကျမတို့ရောင်းလို့
ဟုတ်ကဲ့အဲ့တော့ဒီလိုဟိုရေချမ်းစင်လိုမျိုးပေါ့နော်ဒီလိုဆိုင်တွေကနေပြီးတော့နေဦးတော်လိုင်းရင်းလှုပ်ရှားမှုကိုထောက်ပံ့တဲ့အခါမှာပေါ့နော်ရင်ဆိုင်ရတဲ့အထူးသဖြင့်အခက်အခဲတွေပေါ့နော်အဲ့ဒါတွေကဘာတွေလဲရှင်
နံပါတ်1ကတော့စကားစအစူရပကဟိုရန်လိုမှုတွေရှိတာပေါ့ဟိုကျွန်မနဲ့ပတ်သက်ပြီးထိခိုက်နိုင်တဲ့ကိစ္စတွေသူတို့စဉ်းစားလုပ်တယ်အခုထိတိရောက်လောက်တာဆိုတော့ကျွန်မရဲ့ password ကိုသူတို့ပိတ်တယ်ဘာမှလုပ်ခွင့်မရှိဘူး password ကိုသုံးပြီးဘယ်နိုင်ငံမှတောင်းခွင့်မရှိဘူးကျွန်မဒီနိုင်ငံမှာ PR ဖြစ်နေတဲ့အတွက်ဒီနိုင်ငံထဲမှာတော့နေလို့ရမယ်ဒါကဒီနိုင်ငံလက်ခံထားလို့အဲ့လိုဖြစ်နေလို့ပါဒီနိုင်ငံလက်ခံထားတဲ့အတွက်ကျွန်မဒီမာနေလို့ရဒါပေမဲ့ဘယ်မှသွားခွင့်မရှိဘူးဒါ password တစ်ခုကိုအရင်သိပိတ်တာကြံတဲ့ကိစ္စတွေကတော့ဟိုဒီနိုင်ငံကိုတိုင်တဲ့ကိစ္စတွေရှိရဆင်အမှုဖွင့်တာအမှုဖွင့်ပြီးတိုင်တာဘယ်ပုံမှဘယ်ပုံမှနဲ့ဒီဆိုင်ကြီးဖွင့်ထားတဲ့အတွက်ဘယ်လိုပုံမှတွေနဲ့ညှိပါတယ်တရားစွဲပေးပါဆိုပြီးတိုင်တာတွေရှိပါတယ်ဒါပေမဲ့အမှုကမမြောက်တဲ့အတွက်ပလတ်လိုက်တာ
ဒီရေချမ်းစင်လိုမျိုးပေါ့နော်ဆိုင်တွေကနေရမုံငွေရှာပြီးတော့ထောက်ပံ့တဲ့ဟာတွေကရောဒီမျိုးတော်လိုက်မှာဘယ်လောက်ထိထိရောက်မှုရှိလဲဆင်
ထိအောင်တာပေါ့ဒီစင်ကမှုမှာဒါကျမကလားဒီလိုဖွင့်တယ်လို့ပြောတာမဖွင့်မဲနဲ့အွန်လိုင်းကနေပြီးတော့လုပ်နေတဲ့နှွေဦးခေါ်တန်းနှွေဦးစေနာဆိုတော့အများကြီးပဲလုပ်နေကြတဲ့လူတွေအများကြီးရှိတယ်တကယ်ကိုထိထိရောက်ဖြစ်ကြပါတယ်ဘာလို့ဆိုတော့ပြည်တွင်းမှာလုပ်နေလူတွေအတွက်အားကစင်ကမှုအများကြီးရှိတယ်ထိထိရောက်လည်းတကယ်လုပ်တယ်အဲ့တော့အားလုံးကအရွေးတစ်ခုရောက်ဖို့ဆိုတာသိရမလားပြည်တွင်းရောပြည်ပရောအချိတ်ဆက်မိမိသွားနေကြလို့ဒီအရွေးကိုရောက်လာဒီ၃နှစ်ကာလအရွေးကရန်ကိုတိတာပါတယ်အဲ့ဒါကဒီဒီလူရဲ့အားတွေပါပဲ
ဒီလိုလူတန်းတဲ့နေရာမှာလဲငွေကြေးရဆိုတဲ့ခါမှာဟိုနိုင်ငံကလည်းမတူပေါ့နော်နေရာတွေလည်းမတူတော့အဲ့လိုလွှဲပြောင်းတဲ့နေရာမှာငွေကြေးလွှဲပြောင်းတဲ့နေရာမှာရောဘယ်လိုအခက်အခဲတွေရှိလဲဘယ်လိုပုံစံမျိုးနဲ့လွှဲကြလဲရှင
်အများစုကတော့ကျမတို့က NUG ပေးသုံးတယ
်
နောက်တစ်ချက်က STB ဘန်းကိုသုံးပါတယ်ဘာလို့ဆိုဒီဘန်းနေနဲ့သုံးရတာကျမတို့ကရမ်းစင်ပြေလို့ပါသိခက်ခဲတဲ့နေရာတွေကြာရင်တော့ဒါမျိုးလက်သိပ်သုံးလို့အဆင်မပြေရင်တော့ကျမတို့ကအသည့်တွေနဲ့ပဲတဆင့်ပြန်လွဲခိုင်းတယ်ဒီကေပေးတို့ပါတို့သုံးခဲ့ပါတယ်ဒါကတော့သုံးခဲ့ပါတယ်အများစုကတော့ကျမတို့စိတ်ချတဲ့ network ကိုပဲသုံးပါတယ်ရှင် နောက်ဆိုတစ်ဖက်လူ safety ဒီဘက် safety အကုန်ရှိလို့ပါဟု
တ်ကဲ့အဲ့ဒီညမှာ NUG Pay ရို့ဟို Spring Development Bank တို့ပေါ့နော် SDB အဲ့ဓာတွေမှာဟိုယုံကြည်စိတ်ချမှုဆိုတဲ့အပိုင်းကဟိုဝေဖန်တဲ့နေလည်းရှိရလေအဲတချို့ဆို SDB Bank ဆိုလို့ရှိရင်အဲ့ဓာတွေကိုလုံးနေတဲ့လူတွေကဒါဟိုငွေကြေးဟိုလိမ်လည်တဲ့ဟိုကြားဖြတ်နေလူမျိုးပေါ့နော်ဒါမျိုးဆွဆွဲချက်တွေသတင်းတွေလည်းထွက်လာတဲ့ခါကျတော့ဒါကြတော့မက်မေဂျော်တို့ကိုယ်တိုင်သုံးနေတဲ့ခါကျတော့အဲ့ဒီဘန်နေနဲ့အဲ့ NUG Pay ရဲ့အပေါ်မှာယုံကြည်မှုအပိုင်းဘယ်လိုရှိလဲဆို
ကျွန်တော်တို့ယုံကြည်မှုကအခုပြည်တွင်းမှာရှိနေတဲ့လေဘန်းနေတဲ့ခုဒီဘန်းနေကိုယုံနာရှင့်။နော်ဒါကျွန်မယုံကြည်မှုပြ။ဘာလို့လဲကျွန်မတို့ကိုယ်တိုင်တင်မြောက်ထားတဲ့အစိုးရကိုယ်တိုင်ဦးစီးထားလို့ပါ။ NUG ကလည်းဦးစီးပြီးလုပ်ထားတဲ့ SDB ဒါမဟုတ်လို့ကျွန်မအရန်ကိုအားပေးပါတယ်။ကျွန်မကိုယ်တိုင်လည်းယုံကြည်မှု 100% ပါ။ကျွန်မကိုယ်တိုင်လည်းအဲ့ဒီမှာတုံတင်နေဝယ်ပြီးတော့ saving နေလုပ်ထားပါတယ်။အဲ့တော့ဒီအတွက်ကဘသူတွေပါပြောပြောကျွန်မတို့ယုံကြည်ခြင်းနဲ့ရှေ့ဆက်ခရီးသွားနေအောင်မလို့ဘာမှပြဿနာမရှိပါဘူး။ကျွန်မတို့အရန်ယုံ။
စင်ကာပူလိုနေရာမှာပေါ့နော်မြန်မာလူမျိုးတွေမြန်မာနိုင်ငံသားတွေအများစုရှိနေတဲ့စင်ကာပူနိုင်ငံမှာအခုဒီ3နှစ်ကြာလာတဲ့အချိန်မှာပေါ့နော်သူတို့ရဲ့ဒီငွေဦးဒေါ်လာရေးပေါ်ယုံကြည်မှုဒီထောက်ခံအားပေးမှုတွေကဘယ်လိုဖြစ်လာလဲရှင
်တကယ်တော့လေကာဂျီကအစတွေကပါခဲ့တဲ့လူတွေအတော်များများကရောတဲ့လူနည်းပါတယ်အမကန်လုံးကြပါဒါမဲ့ကျမတို့ဒီမှာတောက်လျှောက်ဒီနိုင်ငံရေးနဲ့ပတ်သက်ပြီးဒီမှာရွေးကောက်ပွဲအစအလုပ်ခဲ့တဲ့ကျမတို့လိုလူတွေကတော့အများစုပြန်မြောက်ကြီးလိုက်ရင်တော့မတရားဘူးဆိုတာသိတဲ့လူတိုင်းကအခုချိန်ကြီးရှေ့ဆက်ပြီးရှောက်နေကြတော့မှာတော်တော်များများရှောက်နေကြတော့မှာဒါပေမဲ့တချို့ကကြဒီနိုင်ငံမှာနေရဖို့စတေးတွေခက်ခဲတဲ့အတွက်တခြားနိုင်ငံတွေပြောင်းသွားရတဲ့အခါမှာသူတို့မှာအားပေးခြင်းမမှန်လဲတခြားနိုင်ငံကိုသူတို့လည်းသူတို့ရဲ့ဘဝရည်တည်ရဲ့အတွက်အဲ့လိုမျိုးတွေနဲ့ချိန်သွားရတဲ့လူတွေရှိပါတယ်အဲ့ဒါကြောင့်လည်းရော့သွားသလိုဖြစ်တာလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ယုံကြည်မှုတွေတရားမှရောမသွားဘူးကျမတို့ကဒီတော်နိုင်ရေးမနိုင်မချင်းသွားကြမယ်ဆိုတဲ့စိတ်တွေနဲ့သွားတဲ့အတွက်ကျမရေချမ်းစရာအခုချိန်ကြီးရက်တည်နေတယ
်ဒါကတော့စင်ကာပူနိုင်ငံပန်နီဇူလာပလာဇာမှာဖွင့်လှစ်ထားတဲ့ရေချမ်းစင်စင်ကာပူရဲ့ဆိုင်ကြောင်းကိုတင်ဆက်ခဲ့တာပါဆက်လက်ပြီးတော့ဒီထိုင်းနိုင်ငံဘန်ကောက်မြို့ကဒီမြမအရေးနဲ့ပတ်သက်တဲ့ရုပ်ရှင်ပွဲတော်တစ်ခုမှာလာရောက်ပြီးတော့အစားအသောက်တွေကိုရောင်းချတဲ့ဒဝဲသူဒဝဲသားတွေရဲ့အကြောင်းကိုလည်းဆက်ပြီးတော့တင်ပြချင်ပါတယ်
။ကျမတို့ကရေငဲရော်ကပါ။တိဖွဲ့အတွက်ကျမတို့ထောက်ပို့လေးပါ။တနေ့တိုင်းတိုင်းဒဝဲမြို့နဲ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါတွေကရေ
ငဲရော
်ပဲရော်ပါ
။ရေငဲရော
်။အော်ရေငဲရော်
ဟုတ်တယ်ကျမကြတော့ကိုပိုင်လည်းထောက်ပါတယ်ကိုကကိုအလုပ်အခန်းနဲ့လည်းကူညီတယ်ရတဲ့ဘက်ကကူညီပေးတာ
အဲ့ဟာရွာအခြေအနေအဲ့ရွာအဲ့ဘက်မှာရှိတဲ့အခြေအနေဘယ်လိုကြား
အဲ့ဒီအဲ့ဒီဘက်မှာအခြေအနေကြတော့ကျမတို့ရွာရငဲရွာဒီနေ့တိုက်တိုင်
းတိုက်ပွဲတွေဖြစ်နေတာ
တိုက်ပွဲဖြစ်တာတော့သူတို့လေရင်ထဲလဲလာကျဲတယ်ရွာတော့ပြက်သွားပြီနေလို့မရဘူးရငဲရွာကနေတီရွာကျွမ်းမင်ကုန်အဲ့ဒီရွာလေးကြတော့အကုန်လုံးရွာလေးထွက်ပြေးနေရတယ်တရွာလုံးကလူမရှိတော့ဘူးအဲ့ဒီရွာတရွာလုံးကကိုလုံးကလူလူကိုလုံးထွက်ပြစ်လိုက်ကုန်ပြီကျွမ်းမင်းကုန်းရွာလည်းပြေးပြီးကုန်ပြီရငဲရွာဆိုကိုလုံးရွာပြေးသွားပြီ
ဒါကတော့ဘန်ကောက်မြို့ကိုရောက်နေတဲ့တဝဲသူတဝဲသားတွေကနေပြီးတော့သူတို့နေရက်တွေမှာစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုဒဏ်ကိုခံရတဲ့ဒေသခံရွာသူရွာသားတွေအတွက်ပေါ့နော်သူတို့ဒီအကူအညီတွေပေးနိုင်ဖို့ရန်ပုံငွေတွေရှာဖွေနေတာနဲ့ပတ်သက်ပြီးတော့လည်းပြောသွားတာပါအခုဆက်လက်ပြီးတော့ချင်းမိုင်တက္ကသိုလ်မှာဒီဩဂုတ်လအစောပိုင်းကပြုလုပ်ခဲ့တဲ့မြမအရေးဆွေးနွေးပွဲမှာလာပြီးတော့ပေါ့နော်ဒီမြမအမျိုးသမီးတွေရဲ့လက်မှုပညာတွေနဲ့လှုပ်ထားတဲ့ပစ္စည်းတွေကိုလာပြီးတော့ဒီရောင်းချတာနဲ့ပတ်သက်ပြီးတော့ကျမတို့ဒီမြမအမျိုးသမီးတွေကိုဟိုမြမအမျိုးသမီးဒီ600ကျော်လောက်ကိုမဲဆောက်มาပေါ့เนาะလက်မှုပညာနဲ့ပတ်သက်ပြီးတော့သင်တန်းပေးနေတဲ့မက်ဇာလီကိုတွေ့ဆုံမေးမြန်းထားပါတယ
်အခုကတော့ဒီခုမြင်နေရတော့အချင်းထပ်မင်းပေါ့เนาะချင်းတိုင်းသားထပ်မင်းလှုပ်ထားတာအမျိုးသမီးတွေလည်းပေါ့เนาะဒီတော်လိုင်းရေးမှာတအားသေးအကုန်လုံးပါဝင်လာကြတယ်အမျိုးသမီးကလည်းဒီအမှန်တရားပေါ်မှာလည်းအများနဲ့ရက်တည်ခဲ့တယ်ဆိုတော့ဒါကအမျိုးသမီးတွေရဲ့တော်လိုင်းသမားတွေအကုန်လုံးဂုံပြူတဲ့အနေနဲ့ပေါ့ကျွန်တော်တို့လှုပ်တဲ့အလံပေါ့เนาะဟုတ်ငါတို့ထမိန်ငါတို့အလံငါတို့အောင်ဝဲပေါ့မတရားအာဏာသိမ်းပြီးရောပေါ့เนาะညီမတို့ဟိုကျွန်တော်တွေကမတရားကိုယ်နိုင်ငံနေရောဖက်ပြေးလာတယ်တိတ်ဆောင်လာတဲ့အချိန်မှာဟုတ်သူတို့လုံရကြအောင်ပေါ့နော်ဒီလိုနေရာမှာငါတို့တွေကခက်ခဲအခက်ခဲအများကြီးနဲ့နေသွားမယ်ဆိုရင်ဒါမှဖြစ်တင်ဘူးလေနော်အဲ့ဘယ်နေရာရအောင်ငါတို့မျိုးသမီးတွေကငါတို့တကြွနဲ့ပညာနဲ့ငါတို့ရက်တည်နိုင်နေဆိုတဲ့အရာကိုပေါ့နော်ဟိုပြသချင်တယ်အဲ့ ်အနေနဲ့ငါတို့ဘယ်လိုပဲဒုက္ခဖြစ်ဖြစ်ဘယ်လိုပဲခက်ခဲဖြစ်ဖြစ်ဘယ်လိုပဲငါတို့တွေဒုက္ခရောက်ခဲ့ပေါ့နော်ငါတို့တွေကတနည်းရောက်လမ်းမထောင်ပြီးရည်တည်နိုင်ရမယ်ဆိုတဲ့အရာပေါ့နော်အဲ့ဟာအဲ့စိတ်နဲ့ပေါ့နော်ကျွန်တော်တွေစပြီးဒီမှာဖက်ကလုပ်ခဲ့တယ်ပေါ့နော်
ဘာသာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုမတ်အင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်။
ဒီအမေရိကန်အတန်ကနေ2024ခုနှစ်ဩဂတ်လ17ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည10နာရီထိလိုင်းလိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာပါ။လက်လောမီဒီယာတွေမှာမြန်မာအရေးနဲ့ပတ်သက်လာရင်တရုတ်နိုင်ငံရဲ့အခမ်းအနားအရေးပါပုံကိုပဲအဓိကထားပြောဆိုဆွေးနွေးရေးသားလာကြတာတွေ့ရပါတယ်။ဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အမေရိကန်ရဲ့အခမ်းအနားကိုသိအလေးပေးပြောဆိုရေးသားကြတာမတွေ့ရပါဘူး။အမေရိကန်ဟာမြန်မာအရေးမှာအပြောပဲလက်တွေ့မှာထိထိရောက်ရောက်မကူညီဘူးလို့ဝေဖန်ကြသူတွေလည်းရှိပါတယ်။အမေရိကန်ဆိုရအနေနဲ့မြန်မာအရေးမှာထိထိရောက်ရောက်ပါဝင်ကူညီလာစေဖို့အမေရိကန်ရောက်မြန်မာတွေအနေနဲ့သူတို့ရဲ့မဲဆန္ဒရှင်အခွင့်အရေးတွေကိုအသုံးချတဲ့အကြောင်းကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါးရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီဘက်ကဗတ်မြတ်မီဒီယာမြင်ကွင်းကန်တာကနီမြမရေးအမေရိကန်မူဝါဒနဲ့အမေရိကန်ရောက်မြန်မာများရဲ့အခန်းကဏ္ဍအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါလက်တလောမီဒီယာစာမျက်နှာတွေမှာမြမရေးနဲ့ပတ်သက်လာရင်တရုတ်ရဲ့အခန်းကဏ္ဍနဲ့တရုတ်ရဲ့အရေးပါမှုကိုသာဦးစားပေးရေးသားကြဆွေးနွေးကြဖော်ပြနေကြတာကိုတွေ့ရပါတယ်အမေရိကန်ရဲ့အခမ်းကဏ္ဍကိုတိတ်ပြောကြရေးကြတာမတွေ့ရပါဘူးလက်တွေ့မှာလဲအင်အားကြီးနိုင်ငံလဲဖြစ်တဲ့အိန္ဒိချင်းတရုတ်ရဲ့အခမ်းကဏ္ဍကထင်သာမြင်သာရှိပြီးအမေရိကန်ကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတွေတန်ဖိုးတွေပေါ်မှာရပ်ခန့်တာကလွဲလို့တော်လှန်ရေးကိုထိထိရောက်ရောက်ကူညီတာမရှိဘူးလို့မြင်သူတွေဝေဖန်သုံးသပ်သူတွေလည်းရှိပါတယ်မြောက်ပိုင်းညီနောင်သုံးဘက်ဦးဆောင်တဲ့တစ်တုံညာနှစ်ခုစစ်စင်ရေးဟာ2023အောက်တိုဘာ28ရက်နေ့မှာစတင်ခဲ့ပါတယ်ဒီစစ်စင်ရေးကိုတရုတ်ကမီးစိမ်းပြခဲ့တယ်လို့လေလာသုံးသက်သူတွေကဆိုကြပါတယ်တဖက်မှာလည်းတရုတ်ဟာစစ်ကောင်စီနဲ့ရင်းနှီးတဲ့တန်တမန်ဆက်ဆံရေးလမ်းကြောင်းကိုလည်းဖော်ဆောင်နေတာတွေ့ရပါတယ်တစ်တုံညာနှစ်ခုစစ်စင်ရေးဟာတိုက်လိုက်အချိန်ရလာရင်တရုတ်ရဲ့ဖိအားနဲ့ရက်လိုက်ငြိမ်းချမ်းရေးဆွေးနွေးလိုက်တဲ့ရှိရာကအခုနောက်ဆုံးမှာတော့ရှမ်းမြောက်ဒေသရဲ့အချက်အချာလာရှိုးမြို့ကြီးနဲ့ရှမ်းမြောက်ဒေသမှာစစ်ကောင်စီရဲ့အရေးပါဆုံးသောအရှိမြောက်တိုင်းစစ်ဌာနချုပ်ရမခဟာဩဂုတ်လ3ရက်နေ့မှာ MDAA တပ်တွေရဲ့လက်ထဲကိုကျရောက်သွားခဲ့ပါပြီ။ဒါကြောင့်လဲတရုတ်ဟာမိစတစ်ဖက်ရေမုတ်တစ်ဖက်နဲ့မြန်မာနိုင်ငံရေးမှာဩစာလွှမ်းမိုးကြီးစိုးနိုင်ဖို့ကြိုးပမ်းနေတယ်လို့စောင့်ကြည့်လေ့လာသူတွေကဝေဖန်ကြသလိုမီဒီယာတွေကလည်းရေးသားကြတာပါ။အမေရိကန်လာမယ့်နိုဝင်ဘာမှာသမ္မတရွေးကောက်ပွဲပြုလုပ်ဖို့ရှိပါတယ်။ဒါကြောင့်ဘိုင်ဒန်အစိုးရဟာသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကိစ္စတွေမှာဦးစားပေးအာရုံစိုက်မှာဖြစ်တဲ့အတွက်အစကတည်းကအမေရိကန်နိုင်ငံသားရဲ့မူဝါဒရဲ့ဦးစားပေးအဆင့်မှာမရှိတဲ့မြမအရေးကိုဒီချိန်မှာအလေးပေးလှုပ်ဆောင်မှာမဟုတ်ဘူးလို့ထောက်ပြကြသူတွေလည်းရှိပါတယ်။ဒီလိုအချိန်မှာပဲဩစာကြီးတဲ့အမေရိကန်ထက်လွတ်တော်မှမစ်မက်ကော်နယ်အပါအဝင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ခုကအထက်လွတ်တော်အမတ်တွေဟာမြမခုကတော်လိုင်းအင်အားစုတွေကိုပိုမိုထောက်ပံ့နိုင်မဲ့အမေရိကန်မူဝါဒလိုအပ်နေကြောင်းအိတ်ဖွင့်ပေးစာတစ်စောင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့အမေရိကန်နိုင်ငံတကာအကူအညီပေးအေဂျင်စီ USAID အကြီးအကဲဆမတာပါဝါရုစီကိုပေးပို့ခဲ့တယ်လို့ဩဂုတ်လ၁ရက်နေ့ VOA မြန်မာပိုင်းသတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်ဘလင်ကင်ဟာအမေရိကန်နိုင်ငံသားရေးမူဝါဒကိုဥဆောင်အကောင့်တွေဖော်ရသူဖြစ်ပြီး USAID အဖွဲ့ကတော့အမေရိကန်ဆိုရကပေးရတဲ့အကူအညီတွေအဓိကစီးဆင်းရအဖွဲ့ကြီးဖြစ်ပါတယ်အထက်လွတ်တော်အမတ်တွေရဲ့အိတ်ဖွင့်ပေးစာမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံတွင်းကခုခံတော်လှန်ရေးအင်အားစုတွေကိုပုံမထောက်ပံ့နိုင်မဲ့မူဝါဒတရားအရေးပေါ်လိုအပ်နေတယ်။လူသေးစေနိုင်သောလက်နက်မဟုတ်တဲ့ထောက်ပံ့ကူညီမှုကိုမလိုအပ်ဘဲကျဉ်းကျဉ်းမြောင်းမြောင်းအဓိပ္ပာယ်ဖွင့်ဆိုပြီးအကောင့်တွေဖော်မှုနှေးကွေးနေတာကြောင့်
ကုကန်အင်အားစုတွေစီကိုအချိန်ကတည်ရောက်မှုချီချီထောက်ပံ့ကူညီရမယ်အမေရိကန်အစိုးရရဲ့ကြိုးပမ်းမှုတွေကိုနှောက်နှေးစေတယ်။စေပစ္စည်းတွေကြီးကားတွေတင်းကျပ်ပေးတဲ့ရေဒါစနစ်ဒရုန်းဖြင့်စက်ကရိယာတွေပေးအပ်ခြင်းအပြင်စစ်ကောင်စီရဲ့တိုက်ခိုက်မှုကနေကုကန်ဒေါ်လာရင်းအင်အားစုတွေကိုအကာအကွယ်ပေးနိုင်မှာဖြစ်တယ်။လွတ်တော်ကနေလုတ်ပိုင်ခွင့်ပေးထားပါလျက်ဒီလိုအသက်ကပစ္စည်းတွေကိုမပ
Yes, Janjo Lade, six gongs ego, Daddy Shichi, Yensai Nijare, Kugan Dolai, and Azurigu, Bobby Tidio, Taukan, Bambo Name, Chinka Bone, Lo Shabu, Yibo Lu Anide. Alumba went at Pedre Mubon Emma, Anaka Suya Puebu, Alon Yetilade, Democracy, Lulare, a Puerine, Diana Puerigu, Akon Laon, Tandaman Yia, Song Yatende. Amuda Democracy, Puejo, NLD, Amuda Ninu, Suya, NUG. Dianda poes irine, Tandamaya, Yen Yenini Tidu, Lo Sambule, Tai Dombarel, Popia Taja, Vio Idrema, Popia Tara, Duyavare. American Talud or Madue, a point bizarre, Bellu Mia Madalelu. Mamma Yene, but there be Nanganaga advocacy, a load with Sanya Nide. Amyodami ye tetua lo shadu, Talking Lego, Mimian Gideka, Akulu Biovare.
ဒီထုတ်ပြန်ချက်ဟာတရားတလောက်တော့အတော်ပြင်းထန်တယ်အစိုးရလုတ်တင်တာတွေကိုပါထောက်ပြထားပါတယ်အမေရိကန်ရောက်မြန်မာတွေကအာဏာသိမ်းပြီးကနေအခုချိန်ထိအောင်တန်နိုင်တဲ့အနေနဲ့နှိပေါင်းစုံနဲ့ຫນွေဥတော်လှန်ရေးမှာပါဝင်နေကြပါတယ်ဒါပေမဲ့ခုထက်ပိုပြီးပြည်내တည်တည်ကလွတ်တော်အမှတ်တွေနဲ့သူတို့ရုံးဖွဲ့တွေကိုချင်းကတိုက်တွန်းမှုတွေလုတ်တင်တယ်လို့ယူဆပါတယ်လွတ်တော်အမှတ်တွေကအစဉ်အစို န်ဆိုရရဲ့မြမအေးပေါ်ဆောင်ရွက်မှုတွေကလည်းပိုအားကောင်းလာမယ်လို့မြင်ပါတယ်။လွှတ်တော်အမတ်တွေကိုဒီမှာနိုင်ငံသားဖြစ်ပြီးရလူတွေကနေပြီးတော့မဲဆန္ဒရှင်အခွင့်အရေးကိုကင်ပြီးတော့ချီးကန့်လှုပ်ဆောင်တင်တယ်လို့မြင်ပါတယ်။မြမအေးကိုသူတို့ကောင်းတဲ့မှာအမြဲရှိနေအောင်အမြဲနဘူးနဆာလုပ်နေရမယ်သဘောပဲဖြစ်ပါတယ်။ Advocacy ဆိုတာတစ်ကြိမ်တစ်ပွဲတည်းလှုပ်ယုံနဲ့ပြင်းပြောင်းအောင်မြင်တဲ့အလုပ်မဟုတ်လို့ဤပေါင်းစုံသုံးပြီးတော့အမြဲတိုက်တွန်းနှိုးဆော်မှုတွေလုပ်နေတင်တယ်လို့လည်းယူဆပါတယ်။
အမေရိကန်နိုင်ငံရေးလောကမှာလော်ဘီနဲ့အက်ဘိုဂေစီတို့ရဲ့အခန်းကဏ္ဍဟာအလွန်အရေးပါအရာရောက်တာကိုတွေ့ကြရမှာဖြစ်ပါတယ်။ဥပမာပြရရင်အမေရိကန်နိုင်ငံကြားရေးမူဝါဒမှာထိတ်တန့်ဦးစားပေးနေရမှာရှိနေတဲ့ရိုဟင်ဂျာအရေးဟာအက်ဘိုဂေစီလုပ်ငန်းကိုအချိန်ပေးပြီးစနစ်တကျနဲ့ဗျူဟာကျကျဆောင်ရွက်ခဲ့တာကြောင့်ဆိုတာကိုတွေ့ကြရမှာပါ။ဒါကြောင့်အက်ဘိုဂေစီလုပ်ငန်းဟာဒီဇိုင်းမမလုပ်ဖို့လိုအပ်တယ်လို့မဟာဗျူဟာကျကျဆောင်ရွက်နိုင်ဖို့လေလိုအပ်ပါတယ်မြမအရေးမှာတရုတ်သဘောထားမကောင်းဘူးဆိုတာကအံ့ဩစရာမရှိပါဘူးအမေရိကန်သဘောထားမကောင်းဘူးဆိုတာကအံ့ဩစရာပါဘာလို့လဲဆိုတော့အမေရိကန်ဟာမြမဒီမိုကရေစီရေးကိုအစဉ်တစိုက်ထောက်ခံအားပေးခဲ့တဲ့နိုင်ငံဖြစ်လို့ပါပဲနောက်ပြီးတော့ကျွန်တော်တို့ຫນွေဦးတော်လှန်ရေးရဲ့နှုံးဆန်တန်ဖိုးတွေကဖက်ဒရယ်ဒီမိုကရေစီနဲ့စစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးဖြစ်တဲ့အတွက်ဒီနှုံးဆန်တွေကိုတံပိုးထားတဲ့အမေရိကန်ရဲ့ထောက်ခံမှုနဲ့အကူအညီကအရေးတကြီးလိုအပ်ပါတယ်။မစ်မက်ကော်နယ်တို့အထက်လွှတ်တော်အမတ်တွေရဲ့အိတ်ဖွင့်ပေးစာကိုကန်ပြီးအမေရိကန်နိုင်ငံသားဌာနကိုဖိအားပေးနိုင်ဖို့လိုအပ်ပါတယ်။ဒီအတွေ့အမေရိကန်ရောက်မြန်မာတွေရဲ့မဲပေးပိုင်ခွင့်ကို advocacy အခွင့်အလမ်းတရအဖြစ်အသုံးချနိုင်ပါတယ်လို့ဝါရှင်တန်နိုင်ငံကြီးနဲ့နှီးဆက်သူတဦးကအကြံပြုပြောကြားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းညမဆုများအစီအစဉ်ကိုတင်ဆက်ပေးမှာပါအာနာသိမ့်မှုအလွန်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြားနေအိမ်နဲ့အဆောက်အအုံမိရှုဖြက်စီခံမှုတွေကဒီဆက်လက်မြင့်တက်နေပါတယ် SP မြန်မာရဲ့ဒီဘက်မြင်ကွင်းညမဆုအစီအစဉ်မှာဒီအကြောင်းအရာကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
နာသိမ့်မှုအလွန်၃နှစ်ခွဲအတွင်းနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြားမိရှုဖြက်စီးခံခဲ့ရတဲ့နေအိမ်နဲ့အဆောက်အအုံတသိန်းကျော်ရှိသွားခဲ့ပါပြီ။ဒီပမာဏရဲ့55ရာခိုင်နှုန်းနီးပါးဟာ2022ခုနှစ်အတွင်းမှာဖြစ်ခဲ့တာပါ။တ ၃ဘုံတစ်ဘုံနီးပါးကတော့2023ခုနှစ်အတွင်းမှာဖြစ်ပါတယ်အခုနှစ်ခုနှစ်လတာကာလအတွင်းမှာတော့13000နီးပါးရှိခဲ့ပါပြီစစ်ကြောင်းထိုးမီးရှို့တာလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်ခံရတာတွေကြောင့်နေအိမ်နဲ့အဆောက်အုံတွေမီးလောင်ပျက်စီးခဲ့တာပါနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုကစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်စကိုင်းတိုင်းကမြို့နယ်32ခုထက်မနည်းမှာနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့တာပါအရေအတွက်အားဖြင့်6,000နီးပါးဖြစ်ပါတယ်မကွေးတိုင်းကဒုတိယအများဆုံးဖြစ်ပြီးမြို့နယ်7ခုထက်မနည်းမှာနေအိမ်နဲ့အဆောက်အုံ13,000ကျော်မီးရှို့ဖျက်ဆီးခံခဲ့ရတာပါမြို့နယ်တွေထဲမှာဆိုရင်ရွှေဘိုမြို့နယ်ကအများဆုံးဖြစ်ပြီးမီးရှို့ခံရတဲ့နေအိမ်နဲ့အဆောက်အုံ9,300ကျော်ရှိခဲ့ပါတယ်ရှမ်းမြောင်မှာစတင်ခဲ့တဲ့စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းရခိုင်ပြည်နယ်မှာနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုတွေမြင့်တက်ခဲ့ပါတယ်။သုံးနှစ်ခွဲကျော်ကာလအတွင်းရခိုင်ပြည်နယ်ကမြို့နယ်15ခုထက်မနည်းမှာနေအိမ်နဲ့အဆောက်အုံ4,100ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒီပမာဏရဲ့ရာနှုန်းပြည့်နှီးပါးဟာ2023ခုနှစ်နိုဝင်ဘာလနောက်ပိုင်းမှာဖြစ်ခဲ့တာပါ။ဒါအပြင်မန္တလေးတိုင်းမှာလည်းစစ်စင်ရေးနောက်ပိုင်းနေအိမ်နဲ့အဆောက်အုံ4,900ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒါဟာစစ်စင်ရေးအလွန်ကာလမန္တလေးတိုင်းမှာသုံးဆနီးပါးမြင့်တက်လာခဲ့တာပါ။
SP မြန်မာရဲ့မြင်ကွင်းကြမ်းမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOA ကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ဒီတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိသနာကျော်ကအစီအစဉ်တက်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်တော်ရှင်တယောက်နာမည်တော့မပြောပါနဲ့ချင်းပြည်နယ်မတူပီကွာဆိုပြီးတော့စာရေးထားတဲ့ Messenger ကတော်ရရှင်ဖြစ်ပါတယ်မင်္ဂလာပါ VOE VOE နားထောင်တာ1988ခတဲ့ကွာ online လည်းမရှိတော်တဲ့တောင်းတဲ့စစ်ဘေးရှောင်ရင်လည်းတခါတလေ online ရှိတဲ့နေရာရောက်တဲ့အခါမှာစာရေးလိုက်ပါတယ် Radio တက်ခဲလေးတောင်ဝယ်မရပါဘူးကျေးဇူးပါတဲ့ဟုတ်ကဲ့ပါခက်တဲ့တဲ့နေကိုနားဆင်နေတဲ့စစ်ဘေးရှောင်တော်ရရှင်ဖြစ်ပါတယ်ပေးကင်ကြမှာပါစေလို့ဆုတောင်းပေးကြပါတယ်ရှင်။ဒါထက်တော်ရရှင်တယောက်ဇင်စရဲတော်ရရှင်မှာ view မြန်မာပိုင်းမနေ့ပိုင်းအစီအစဉ် Facebook မှာကြည့်လို့မရပါဘူးဘယ်မှာနားထောင်ရမလဲတဲ့။ Okay ကျွန်တော်တို့ view မြန်မာဌာန Facebook မှာအစီအစဉ်တွေရှိပါတယ်နော်။နေ့တိုင်းမနေ့ကောညောတင်ထားပေးပါတယ်။တခါတလေကျွန်တော်တို့ရဲ့ဓာတ်ရိုက်အသံထုတ်လွှင့်ခြင်းဒါမှမဟုတ်လေရုပ်မြင်သံကြားထုတ်လွှင့်ခြင်းမှာ Facebook မှာဓာတ်ရိုက်တခါတလေမတက်ဘူးဆိုရင်ကျမတို့အတန်လွှင့်ပြီးပြီးချင်းဒါမှမဟုတ်လေဒီရုပ်မြင်သံကြားအစီအစဉ်ပြီးပြီးချင်းမှာစစ်ချင်းပြန်ပြီးတော့တင်ပေးပါရင်ဒါကြောင့်မို့ Facebook မှာမရှိဘူးဆိုတော့မရှိပါဘူးเนาะ Facebook မှာရှာကြည့်ပါတကယ်လို့တခါတလေအခုပြောသလိုမျိုးဓာတ်ရိုက် Facebook ကနေပြီးတော့လွှင့်နေတဲ့အချိန်ကြည့်လို့မရဘူးဖြစ်တတ်တယ်ဆိုရင်လည်းကျမတို့ရဲ့ VOA YouTube စာမျက်နှာမှာကြည့်လို့ရပါတယ်ရှင် Now to Kua Jamaria Vue Internet Pema Samina Pite, Burmese.vue news.com Alejina Mari, Salomanga, BURMESE.VOANEWS.COM Separation. A season ago, I paid a dread, Jesus de Mari. Ditoration Luven out at the Russian Mamongale, Nizin Dia Tolena, Shallow Madriluvar, Menapina, my seasoning, Madriaro, Papiluvale, or Yela Varishin. Okay, Daka Zulaila Coma, Yela Dava, not my PM Biro to meet you by Penny Ama Madriara, Les Rout, my PM Mitavari, Facebook, YouTube, Saturday, Dizap, your Biva, Piensin Mamelo, a downlet Piama Melo, Biotavarishin. Facebook lo khat do de chang bian la lo okay jama lo facebook ka suin no jama kuna patama tora shin ko shin pya ke de lo be facebook ma a season ni ko a myin ma pye tin pe ni ba ye no thau rin ni chain taw wet de pye mu lo a sa song pye pye tin pe lo ma ya wo suin naw ma jama lo thau rin chain pi pi chin ma be jama lo pye pye tin pe ba de shin da cha mu lo jama lo ye video myan ma wa facebook sa myin na ko a di ga tha pye chi shu ba lo pyo chin ma de no တော့တော့ရှင်တရားကိုပြီးခဲ့တဲ့တပတ်တုန်းကမေးလာတာကျမလည်းဖြေချပေးလိုက်တာနားထောင်နေတော့ရှင်နေကြားမယ်ထင်ပါတယ်ကျမတို့ရဲ့ဒီလိုင်းတို့မီတာထုတ်လွှင့်မှုကျမတို့ရေဒီယိုကနေလိုင်းတို့မီတာထုတ်လွှင့်မှုမနေ့ပိုင်းအစီအစဉ်နဲ့ဖန်လို့မရဘူးလို့တော့ရှင်နေတော်တော်စာရေးလာကြတာပါစာရေးပြီးမေးလာသူမှန်သမျှကိုလည်းကျမလိုင်းတို့ထုတ်လွှင့်မှုရဲကန်တမ်းရှိရဲဆိုင်ထားရဲဆိုတာမက်ဆေ့ချာကလည်းပြန်က ားလို့ပါတဲ့အခုလိုဖြည့်ကြပေးတဲ့အတွက်ကျေးဇူးပါ VOE တဲ့ဟုတ်ကဲ့အင်တာနက်မရတဲ့သူတွေကလိုင်းဒိုမီတာကိုအဓိကထားပြီးတော့ရေဒီယိုအစီအစဉ်တွေရေဒီယိုသတင်းတွေကိုဖမ်းယူနားဆင်ရတာမလို့အင်တာနက်မရှိတဲ့လူတွေအစီအစဉ်တွေကိုနားမဆင်ရဘူးဆိုတဲ့အခြေအနေကိုရောက်နေတာဖြစ်ပါတယ်ဖီးကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သရရှင်နေစာရေးမေးလာကြတဲ့စာရီထဲမှာစာတစ်စောင်မှာတော့သရရှင်တယောက်စာတူတူပဲရေးလာတာပါဟာမတ်စ်ခေါင်းဆောင်တက်ခံရတဲ့သတင်းလေးတင်ပေးပါဦးနဲ့တကယ်လားသတင်းတူလားတည်ခြင်းလို့ပါတယ်သရရှင်သတို့ဆော့ဖြစ်ပါတယ်ဟုတ်ကဲ့ပါရှင်အဲ့ဒီသတင်းကိုကျမတို့သတင်းတက်တဲ့ချင်းဇူလိုင်လ31ရက်နေ့ကကျမတို့သတင်းဖော်ပြခဲ့ပါရင်နော်အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဟာမတ်စ်နိုင်ငံရေးခေါင်းဆောင်တေဆုံးဆိုတဲ့သတင်းကောင်းစင်နဲ့ဖြစ်ပါတယ်အီရန်သမားတဲ့ကျန်းသစ္စာချင်းစုပွဲတက်ရောက်ဖို့ထေရန်မြို့တော်ကိုရောက်နေတဲ့ဟာမတ်စ်အဖွဲ့ခေါင်းဆောင်အစ္စမာဟာနီယာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်တေဆုံးသွားတဲ့အကြောင်းဟာမတ်စ်အဖွဲ့ကပြောတဲ့သတင်းကိုတင်ထားပေးတာဖြစ်ပါတယ်။အီရန်နိုင်ငံကအိမ်တအိမ်မှာတေဆုံးသွားတယ်ဆိုပြီးတော့ဟာမတ်စ်အဖွဲ့ရဲ့ Telegram မှာဖော်ပြထားပါတယ်ရှင်။ကျမတို့ရဲ့ VOA ဝက်ဘ်ဆာမျက်နှာဒါမှမဟုတ်လည်းကျမတို့ရဲ့ VOA Internet ဆာမျက်နှာမှာပြန်ရှာပြီးတော့ဖတ်ရှုလို့ရပါတယ်နော်။ရှင်ဖွင့်ခြင်းလို့ပါလို့ရေးလာတဲ့သရရှင်တယောက်ရဲ့အစားအစာဖော်ပြပေးကြပါရစေ။မြန်မာနိုင်ငံမှာဆီးရီးပရိပခာတွေးကြုံနေရတဲ့ပြည်သူတယောက်ရေးလာတာဖြစ်ပါရစေ
။ကျမတို့ရွာကစစ်တောင်းမြစ်အရှေ့ဘက်ကမ်းကပါ။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်နတ်တန်ခွင်ကျေးရွာကပါ။2023နှစ်ကုန်မှာတိုက်ပွဲတွေဖြစ်ပြီးကြတဲ့ကရွာကိုမပြန်ရတော့ပါဘူး။ရွာကိုပြန်ကြည့်ခွင့်ပစ္စည်းကျန်တာတည်ယူခွင့်ကိုယ့်အိမ်မီးလောင်မလောင်ကြည့်ခွင့်မရခဲ့ပါဘူး။အိမ်ကြံမကြံပြန်ကြည့်ချင်ပါတယ်။ခနာလေးဖြစ်ဖြစ်အချိန်ပိုင်းလောက်လေးတောင်မှပြန်ခွင့်ကြီးခွင့်မရပါဘူး။တာဝန်ကျတပ်တွေကလည်းလမ်းတစ်လျှောက်မှာထိန်းချုပ်ထားပါတယ်။တိုက်ပွဲတွေလည်းမရှိတော့ဘူး။ကျမတို့ရွာကရွာသူရွာသားတွေရဲ့ကိုစားအိမ်ကိုခနာလေးပြန်ကြီးခွင့်ပစ္စည်းကြံခဲ့ရင်ပစ္စည်းတယ်ယူခွင့်တစ်ချက်လောက်ခွင့်ပြုပေးပါလို့ VOE ကနေတဆင်လက်ရှိနယ်မြေကိုထိန်းချုပ်ထားတဲ့တပ်ဖွဲ့တွေကိုပြန်ကြားခြင်းပါတယ်ရှင်။ရွာကိုပြန်မဲ့လမ်းတစ်လျှောက်ပဲနယ်ကုန်းအထွက်ကနေကျမတို့ရွာအထိတာဝန်ကျတပ်တွေကဝင်ခွင့်မပေးပါဘူး။ဖြစ်နိုင်ရင်တရက်လေးလောက်ရွာကိုပြန်ခွင့်ပေးပါလို့ခွင့်တောင်းခံအပ်ပါတယ်ရှင်
။ကျေးဇူးတင်စွာဖြင့်နတ်တန်ခွင့်ကျေးရွာသူကျေးရွာသားများတဲ့ဒီထဲမှာဒီစာထဲမှာတော့သူကရေးထားတဲ့အထက်မှာ26ရက်12နာ24ဆိုပြီးရေးလာတာပါ။ဒါပေမဲ့အခုမှကျမတို့ကလည်း2024မှာအောက်ဂုတ်လပဲရှိသေးတယ်ဆိုတော့ဒီဇင်ဘာလရောက်ဖို့12လပိုင်းရောက်ဖို့လိုပါသေးရဲ့နော်။ဒါကြောင့်မို့သူ့ကိုတော့ကျမရက်စွဲမှားနေတာလားဆိုပြီးပြန်မေးထားတာအခုထိအစားမပြန်သေးပါဘူး။ကျမသူပြောတဲ့ data ဒီနတ်တန်ခင်ကျေးရွာကဖြစ်တဲ့တိုက်ပွဲတွေနဲ့ပြန်ပြီးတော့ရှားကြည့်တော့ကြတော့မနစ်က2023ဒီဇင်ဘာလလောက်ကဖြစ်မယ်ထင်ပါတယ်သူရေးထားတဲ့စာအဲ့မှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာသိရပါတယ် di tora sing a ywa du ywa da re aing go bian pyo pisi le de yu chin ma le da ne ma le online ma di net tan kwin che ywa ga a chin ni ne pat de pyo tadin video re tadin ni like pyo phat chi ro pi kae de ye pain twin ga be ai bak ko sit phat ga ya yin ni bian tan ni de so re tadin le twi ya le naw do di ywa de ywa long pyet si ni de dat bon ni le twi ya de lo myo aku naw song ye ji pyo phaya ga ye le ma paw ni de dat bon go twi ya ba le shin ai ma di dat bon tin tha de ti yok ga ye tha da ga Tijama Yibi to Kayani lo, Kunimuri to Beza one edit, you are lonely Petuma Machido Bao. You are a male Luri Machida Luba, super a chinigo yita wise when Naso Yichida chinigo to Yavarino. Tijabato Dorashine, Bizarre, good demand in Yachimarino. Along Pumu Gamo, simply near tree. A means on Pansina Mazi, super Sena Pivarishin.
ဘာလို့ပြောရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးချုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရှင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် ဗီအိုအီပမ်ဘစ်ညူးစ်ရယ်ဗီအိုအီမြန်မာပိုင်းရဲ့ဖေ့စ်ဘွတ်စာမျက်နှာကိုတွားပြီးတော့မက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ဗီအိုအီမြန်မာပိုင်းဖေ့စ်ဘွတ်မက်ဆန်ဂျာကနေပြောလဲစာရေးဖို့လိုရပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအီမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီအိုအီမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ဖရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုဗီအိုအီအက်ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ဗီအိုအီအက်နာမည်ကဗီအိုအီဘမ်မစ်ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာကဘမ်မစ် .voanews.com
ဝိုင်ဒနာဂျောစီဇန်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကမ္ဘာလွှာထူးခြားကြားသတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါပါ။ယူကန်ဒါနိုင်ငံမှာမျက်စိမမြင်သူတွေအတွက်အထောက်အကူဖြစ်စေမဲ့ဖုန်းကနေအသံထွက်ဖတ်ပေးနိုင်တဲ့ app တစ်ခုကိုတီထွင်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာလွန်ခဲ့တဲ့နှစ်ခုနှစ်သိန်းလောက်ကနေထိုင်ခဲ့တဲ့လူတွေဟာအရက်သုံးပေလောက်ပဲရှိတယ်ဆိုတာကြောက်ဖြစ်ရုပ်ကြွင်းတွေကတဆင့်
You got an idea, Mom. Yes, you mean it. We do it. How could you see me? Fongani, then try papin in the app to go to Chulai Mari. Yemen, we panine, real Sada Yabuha, Africa Dinangonima, Diga, KK, Pinny Biro. The real Sago Yabu, KK, Jang, Jangu, Janga, Jodo, Mimia, Jang Tayara, the Shibare. A good teacher like that, Yemen, we go, Kuni, Pinine, App Ha, Fonga, the Saint, Doyama, Pippi, the app jump, yes, you mean it, really. အခွင့်အလမ်းတွေရနိုင်ပါတယ်။ဥပမာဆာမီဝဲခန်းထဲမှာမေးတဲ့မိကုန်းဆရဲကိုဘရင်းစာသာအဖြစ်ပြောင်းတာကိုထိုင်ဆောင်မှုမလိုတော့ဘဲတခြားသူတွေလိုပဲကိုဖာသာကိုဖတ်နိုင်ပြီးတော့မိကုန်းတွေဖြင်းနိုင်မှာပါ။2040ခုနှစ်သကောင်စင်းကောက်ရွက်တွေအရယူကန်ဒါနိုင်ငံမှာမျက်စိမမြင်သူနှစ်သိန်းခွဲလောက်ရှိပြီးအဲ့ဒီတွေကထောင်900လောက်ဟာကျောင်းနေရွယ်ကလေးငယ်တွေဖြစ်ပါတယ်။ဆူဇီဝေါ်တာဟာဗက်စ ဒီမျက်မမြင်တွေကိုကူညီပေးမဲ့ app ဟာတယ်လီဖုန်းရဲ့ကင်မရာလွယ်လွယ်ကူကူဆက်သွယ်ကင်ဆောင်ထားနိုင်မှုကိုအသုံးပြုပါတယ်အခုလောလောဆယ်တော့ဒီ app ကိုအသုံးပြုနိုင်မှုအတွေ့ကျောင်းသားတွေတပတ်လေးချင်းသင်ကြားပေးမှာဖြစ်ပြီးသင်တန်းပြီးသွားရင်တော့ mobile phone အသစ်ကိုလည်းအခမဲ့ပေးမှာပါယူကနာနိုင်ငံတဝမ်းကျောင်းသားတထောင်လောက်ကိုအခုလိုအကူအညီတွေပေးသွားဖို့ဒီ app ကိုတီထွင်သူတွေကမျှော်လင့်ထားပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံကဂျွန်းတွေပေါ်မှာလွန်ခဲ့တဲ့2-3သိန်းလောက်ကနေထိုင်ခဲ့တဲ့လူတွေဟာအရက်3ပေလောက်ပဲရှိတယ်ဆိုတာကိုကျောက်ဖြစ်ရုပ်ကျွင်းတွေကတဆင့်သုတေသနပညာရှင်တွေကအတည်ပြုနိုင်ခဲ့ပါတယ်။ဒီရှေးဦးလူသားတွေဟာ Homo Florensiensis ဆိုတဲ့ရှေးဦးလူသားမျိုးနွယ်အသေးလေးတွေနဲ့ဆက်နွယ်မှုရှိတယ်လို့ယူဆပြီးတော့လွန်ခဲ့တဲ့နှစ်20ကရှာဖွေတွေ့ရှိခဲ့တဲ့အချိန်ကသူတို့ကိုလူပုလေးတွေလို့နာမည်ပေးထားပါတယ်။ရှေးဦးလူပုလေးတွေရဲ့အယိုးကိုရှာဖွေတွေ့ရှိပြီးတဲ့နောက်သုတေသနပြုလေ့လာချက်တွေအရက်အမြင့်3ပေလောက်ပဲရှိတာကိုအတည်ပြုနိုင်ခဲ့ပါတယ်။ကနဦးတို့ကတော့အယိုးကသေးလွန်းတဲ့အတွက်ခလေးအယိုးလို့ထင်မိခဲ့ပေမဲ့လည်းနောက်ပိုင်းလေးလာချက်တွေအရလူကြီးအယိုးဆိုတာကိုအတည်ပြုနိုင်ခဲ့တာပါအခုအစ်တွေ့တဲ့အယိုးနဲ့အရင်ကတွေ့ထားတဲ့အယိုးကိုနှိုင်းရှင်လေးလာနေပြီးဒီလူပုလေးတွေဟာလူတွေရဲ့စင်ကဲပြောင်းလဲမှုမှာဘယ်လိုနေရာမှာရှိနိုင်တယ်လဲဆိုတာနဲ့သူတို့ဘာကြောင့်လူအသေးလေးတွေဖြစ်စင်ကဲပြောင်းလဲရတယ်လဲဆိုတာကိုစပ်ပြီးလေးလာကြမှာပါပိုပြီးအရက်ရှည်တဲ့လူသားမျိုးနွယ်ကဆင်းသက်လာတာလားဒါမှမဟုတ်ပိုပြီးရှေးကြတဲ့လူသားမျိုးနွယ်စုတွေပဲလားဆိုတာကတော့ဆက်ပြီးလေးလာရမှာပါသူတို့ရဲ့လေးလာတွေ့ရှိချက်တွေကို Nature Communication Channel မှာရေးသားထုတ်ဝေထားပါတယ်ခင်ဗျာ
ဥရောပတိုင်းမွန်တီနီဂရိုနိုင်ငံမှာတည်ဆောက်ခဲ့တဲ့ပုံစံတူဆေယာဇုခိ Vikings လေးတစ်စီးဟာတစ်နှစ်ကြာဥရောပတိုက်ကိုလှည့်လည်မှာပါစာကာဖာမင်းလို့နာမည်ပေးထားတဲ့ဒီ Viking တွေကိုတိဆောက်ဖို့နှစ်ပေါင်းများစွာအချိန်ယူခဲ့ရပြီး Norway နဲ့ Denmark အစိုးရတွေကလည်းအကူအညီပေးပေးခဲ့ပါတယ်။ Denmark နဲ့ Norway အစိုးရကြားပူးပေါင်းဆောင်ရွက်မှုတွေနဲ့1980-80ပြည်နှစ်တွေကစတင်ခဲ့ပြီး Viking စီရဲ့လှေကိုဘလို့ရွက်လွင့်သွားလာခဲ့တယ်လို့ဆိုရကိုသိရဖို့ရည်ရွယ်ပါတယ်။ Viking တွေဟာသူတို့ရဲ့အသိပညာတွေကိုမှတ်တမ်းတင်ထားတာမရှိတဲ့အတွက်အခုလိုပုံစံတူလှေကိုဖန်တီးပြီးသူတို့လိုခရီးကျန်းတွေကိုသွားလာရကနေသူတို့ဘယ်လိုတွေလုပ်ခဲ့တယ်လဲဆိုတာကိုသိလာနိုင်ပါတယ်။1893ခုနှစ်တွေကတည်းကနော်ဝေနိုင်ငံမှာတွေ့ရှိပြီး1980ပြည့်နှစ်တွေမှာအပြည့်အဝဒူးဖော်ရထားတဲ့ကုန်တယ်လီပုံစံအတိုင်းပုံစံတူတည်ဆောက်ထားတာပါ။ဒီလီကိုဝက်တစ်ချနဲ့ထင်းယူသားတွေနဲ့တည်ဆောက်တာဖြစ်ပြီးအရှည်69ပေနဲ့အကျယ်16ပေရှိပါတယ်။ရွက်တွေလှော်တဲ့တွေလည်းပါဝင်ပြီးလေဆံနဲ့ရေဆံကိုသွားနိုင်ဖို့အတွက်ပြည့်စစ်မော်တာလေးလုံးတက်ဆင်ထားပြီးတော့3တန်လောက်အလေးချိန်ရှိတဲ့ဘက်ထရီတွေကိုလည်းတည်ဆောင်ထားပါတယ်ရှင
်ထူးခြားဆွမ်းများသတင်းများအစီအစဉ်ကိုကိုငိမ့်ချက်နဲ့မမစဉ်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်နေအနေနဲ့ကျွန်တော်တို့ view မှာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook Messenger ကဖြစ်ဖြစ်အဆင့်ဆက်သွင်းနိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွင်းမှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်းကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဂါဇာဒေသတောင်ပိုင်းမှာနောက်ထပ်ဒေသခံတွေဘေးလွတ်ရပြောင်းရွှေ့ကြဖို့ဒီနေ့စောရဲမှာပဲအီဇွေးစစ်တပ်ကအမိန့်ပေးပါတယ်ဂါဇာဒေသမြောက်ပိုင်းမှာယာယီကိုလွန်စကန်ဖြစ်တုံးနေတဲ့စာတင်ကျောင်းတစ်ကျောင်းကို၄ကျောင်းကတက်ခတ်မှုကြောင့်အသေးပြောက်တွေရှိခဲ့ပြီးနောက်အခုလိုအမိန့်ထုတ်လိုက်တာပါစာသင်ကျောင်းတက်ခတ်ခံရမှုမှာပါလက်စတိုင်း80ထင်မှနဲ့တည်ဆုံတဲ့ကြောင်းဒေသခံကျမ်းမာရေးတာဝန်ရှိသူတွေကပြောဆိုထားပြီးအစ္စရေးကတော့စစ်သွေးကြွရရဲ့ကိုကဲစကန်တစ်ခုကိုပြစ်မှတ်ထားတက်ခတ်မှုမှာတက်ခတ်ရေးသမား19ယောက်တည်ဆုံတယ်လို့သတင်းထုတ်ပြန်ထားပါတယ်ရုရှားနိုင်ငံကတ်စ်နေဆက်ဒေသကိုယူကရိန်းတပ်ဖွဲ့တွေရုတ်တရက်ဝင်ရောက်တက်ခတ်ခဲ့ပြီးရဲအနေငယ်အကြာမှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတော်ဝိုက်ပြီးဝန်ခံပြောဆိုလိုက်ပါတယ်ယူကရိန်းဆူရကအစိုးရမှတုန်းကနှုတ်ဆက်နေခဲ့ပေမဲ့ရန်လိုတဲ့တိုင်းပြည်ရဲ့နယ်နိမိတ်ထဲစစ်ပွဲတွေကိုတွန်းထုတ်ဖို့ရည်ရွယ်တဲ့လို့ရဲ့အဖြစ်စနေနေ့ကညစဉ်မင်းကွန်းထဲမှာထည့်သွင်းပြောဆိုသွားတာပါဒီချိန်ထဲမှာပဲမနေ့ညပဲရုရှားရဲ့ drone နဲ့ missile တုံးတက်ခတ်မှုတွေကြောင့် Kyiv မြို့တော်မှာ၄နှစ်အရွယ်ကလေးတူဦးပါဝင်လူနှစ်ဦးသေဆုံးခဲ့ပါတယ် လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်းဖြစ်ရှင်ပြိုင်မဲ့ American သမ္မတဟောင်း Donald Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကို Internet Hacker တွေဖောက်ထွင်းတိုက်ခိုက်တာခံရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်တိုက်ခိုက်မှုဟာ Iran နိုင်ငံနဲ့ဆက်နွယ်နေပြီးအရေးကြီးတဲ့ချက်လက်တွေကိုခိုးယူသွားတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လင်းဦးချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညစီစဉ်ထုတ်လုပ်ရေးမှုကကိုစီသူဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဒီ Robert Bus နဲ့ Tier 1တို့ဖြစ်ပါတယ် VO American အတန်းရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေအတန်းလွန့်ပေးခဲ့တာဖြစ်ပါတယ် VO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော့ရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from the